ရဲစွာပြောဆိုခွင့်တက်ကြွလှုပ်ရှားသူကပြားဆရာမောင်ဆောင်ခပေါ်တရားဆွဲဆိုထားတာကိုရုပ်သိမ်းပြည်တင်လို့လူခွင့်ရေးဆောင်ကြည့်ရေးHR ရခိုင်နယ်ချင်းပြည်နယ်မှာအင်တာနက်ပိတ်ပင်ထားတာတစ်နှစ်ပြည့်မြောက်တဲ့ဇွန်လ20ရက်နေ့ကစုလေကုန်းကျော်တရားပေါ်မှာအင်တာနက်ဖြတ်တောက်မှုအလုံးမရှိစတဲ့နဲ့လူတက်မှုနဲ့စစ်ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့အင်တာနက်ပိတ်ထားတာလားဆိုရေးစာရန်ပါပိတ်စာတွေကိုချိန်ဆွဲဆန္ဒပြခဲ့တဲ့အတွက်သူကိုငြင်းဆူစီဥပဒေပုံမှန်19ရက်တရားဆွဲဆိုထားတာဖြစ်ပါတယ်။အလားတူပဲကျောင်းသားခေါင်းဆောင် ကျွန်တော်တို့ရဲ့ဒီနေ့ကျောင်းသားတွေဟာရခိုင်ပြည်နယ်ဘူးရီတောင်မောင်တော်မြို့ကဘူရာရန်ကျောင်းပေါ်ပုံမှန်ကျောင်းသားဖြစ်ပြီးတော့ဒီနေ့ကျောင်းသားတွေကိုကျွတ်တင်အတီးပေးအကြောင်းမကြားတဲ့အတွက်တရားရုံးကဇူလိုင်လ29ရက်နေ့ကထောင်ဒဏ်တလားစီကြာခံစီဖို့အမိန့်ချမှတ်ခဲ့ကြောင်း စနားပြတီမှာကျောင်းသားတွေဟာရခိုင်ပြည်နယ်ဘူးရီတောင်မောင်တော်မြို့ကဘူရာရန်ကျောင်းပေါ်ပုံစံကြားရုပ်လို့ကျောင်းသား29ယောက်ဒဏ်ရာရတဲ့ကိစ္စအတွက်စနားပြနေခဲ့တာဖြစ်ကြောင်းလူခွင့်ရေးဖွဲ့ကပြောပါတယ်။မလာရုံကတော့တရားရုံတစ်ခုကကျောင်းသား9ယောက်ကိုအလားတူပြစ်မှုအတွက်အလုပ်ကျင်းတဲ့ထောင်ဒဏ်တလားစီချမှတ်ထားတယ်လို့လည်းပြောပါတယ်။ကျွတ်တင်ကျောင်းကြားစာပေးဖို့ပျက်ကွက်တာကိုရာဇဝတ်မှုအဖြ ကျောင်းသားကိုယောက်ပေါ်ချမှတ်ထားတဲ့မိမိကိုလည်းပဲဖြစ်တင်ကြောင်းလူခွင့်ရေးဖွဲ့ကတောင်းဆိုထားပါရှင်။